တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားနိုင်ငံကိုတင်ပို့နေတဲ့လောင်စာထုတ်ကုန်တွေကိုကန့်သတ်လျှော့ချသွားမှာဖြစ်တယ်လို့တရုတ်နိုင်ငံကဒီကနေ့မှအကြေညာလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်နဲ့ဒုံးလက်နက်ထုတ်လုပ်မှုအစီအစဉ်ပေါ်ကုလသမဂ္ဂကဒဏ်ခတ်ရေးယူလိုက်တာနဲ့အညီလှုံ့ဆော်လိုက်တာဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကိုတင်ပို့နေတဲ့သံစီမီတာလောင်စာစီတွေကိုလာမယ့်အောက်တိုဘာ၁ရက်နေ့ကစတင်ပြီးတော့တနစ်ကိုပေပါ၂သန်းပဲတင်ပို့ဖို့လျှော့ချသွား သောမှာဖြစ်တယ်လို့တရုတ်ဆိုရကုသရန်ဝေဝန်ကြီးဌာနရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။ဒါပြင်တဘာဝတန်ခွေရေရောင်းချမှုကိုတော့ချက်ချင်းရက်ဆိုင်သွားမှာဖြစ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပယ်ထိန်ဒုံအစီအစဉ်နဲ့တခြားလှုပ်ဆောင်မှုတွေမှာအသုံးပြုဖို့အတွက်လောင်စာစီတင်ပို့မှုတွေကိုကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုထဲမှာတားမြစ်ထားတယ်လို့ဒီကြေညာချက်ကပြောပါတ ိတ်လုပ်ငန်းဟာမြောက်ကိုရီးယားအစိုးရအတွက်နိုင်ငံသားဝင်ကိုရရှိတဲ့တခုတည်းသောလုပ်ငန်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကြောင့်တရုတ်နိုင်ငံကမြောက်ကိုရီးယားစီကနေကြောင်မီသွေးတန်ပင်လယ်ဇာနဲ့တခြားကုန်ပစ္စည်းဝယ်ယူတာတွေကိုလည်းရပ်တန့်ပစ်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲမြောက်ကိုရီးယားနိုင်ငံမှာပင်အား 3.4 အဆင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားတာကိုတိုင်းတာသိရှိခဲ့ရတယ်လို့မြောက်ကိုရီးယားအိန္ဒိယနိုင်ငံတွေကဒီကနေ့မှပြောကြားလိုက်ပါတယ်။ဒါဟာသဘာဝအတိုင်းဖြစ်တဲ့ငလျင်ဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြီးတော့အိန္ဒိယတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကတော့သဘောမတူကြပါဘူး။မြောက်ကိုရီးယားမှာအရင်ဖြစ်ခဲ့တဲ့ငရင်တွေကတော့နျူကလ িয়ার စမ်းသပ်မှုတွေကြောင့်ဖြစ်ခဲ့တာလို့ညွှန်ပြခဲ့ပါတယ်။တောင်ကိုရီးယားမိုးလေဝသဌာနကတော့ဒီငရင်ဟာသဘာဝအတိုင်းဖြစ်တဲ့ငရင်လို့သုံးသပ်လိုက်ပြီးတော့တရုတ်နိုင်ငံကတော့ဒါဟာပောက်ကွဲမှုကြောင့်ဖြစ်တာလို့တန်လျာရှိနေပါတယ်ခင်ဗျာ။